ိုင်းနိုင်ငံမှာရှိနေတဲ့နိုင်ငံမဲ့ရေအတွက်စရင်အသေးချာသိရအောင်ထိုင်းအစိုးရကစစ်တမ်းကောက်ယူနေပြီးအဲ့ဒီလူတွေဟာထိုင်းနိုင်ငံမှာမွေးဖွားခဲ့တယ်ဆိုတဲ့အထောက်အထားတချို့ကိုပြသနိုင်မယ်ဆိုရင်နိုင်ငံသားအဖြစ်လျှောက်ထားနိုင်ကြောင်းမေလ6ရက်တနင်္လာနေ့မဲဆောက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းဥပဒေပြုအဖွဲ့ဝင်တဦးကပြောဆိုသွားပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာမွေးဖွားတဲ့နိုင်ငံမဲ့တွေနဲ့ပတ်သက်လို့နိုင်ငံသားအဖြစ်လျှောက်ထားနိုင်ကြောင်းဒီအပိုင်းမှာပဲဥပဒေတစ်ခုထွက်လာခဲ့ကြောင်းထိုင်းနိုင်ငံဥပဒေပြုရေးအဖွဲ့ဝင်တဦးဖြစ်တဲ့မစ္စတာဆူရဖွန်ကောင်းကြံထွတ်ကအခုလိုပြောသွားပါတယ
်မိမီพ่อแม่หรือพ่อแม่ทอดทิ้งนะครับซึ่งรับเนี่ยยังไม่สมบูรณ์อย่างเป็นทางการครับแต่ว่าเราเห็นว่าคนเหล่านี้เมื่อไม่อยู่พ่อแม่มันจริงๆเรื่องสัญชาติเนี่ยก็น่าจะได้รับสัญชาติไทยถ้าเกิดในประเทศไทยอย่างที่ผ่านมาแล้วก็มีการออกเป็นกฎหมายนะครับโดยผ่านมติคณะรัฐมนตรีวันที่7ธันวาคม2559
သူပြောသွားတဲ့အထဲမှာတော့နိုင်ငံမဲ့တွေနဲ့ပတ်သက်လို့စာပေးကောက်ယူမှုတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းနဲ့နိုင်ငံသားပေးဖို့ကတော့ဥပဒေထွက်လာပြီဆိုတဲ့အကြောင်းပြောဆိုသွားတာပါအခုခါမှာတော့ဥပဒေပြုရေးဆိုင်ရာကိစ္စတွေကွန်ပျူတာတွေနဲ့အချက်လက်တွေသွင်းမဲ့အစီအစဉ်တွေလှုပ်ဆောင်နေတယ်လို့ဆိုပါတယ်အရေးအတွက်ဘလောက်ရှိတယ်လဲဆိုတာကိုတော့ထိုင်းဆိုရကထုတ်ဖော်မပြောဆိုသေးဘူးလို့လည်းဆိုပါတယ်နိုင်ငံသားပေးမဲ့အထဲမှာထိုင်းနိုင်ငံမှာမွေးဖွားတဲ့အထောက်အထားရှိသူတွေလူမျိုးစုတွေသူတို့ကိုယ်တိုင်ဘယ်မှာမွေးဖွားမှမသိတဲ့သူတွေပါဝင်มาဖြစ်ပြီးသူတို့ကိုတီးတဲ့ရက်ွက်လူကြီးတွေကြေးရလူကြီးတွေကထောက်ခံပေးတာမျိုးတွေလုပ်ရပါမယ်နိုင်ငံမဲ့များအရေးစာပေးကောက်ယူနေတဲ့ကော်မတီကိုလည်းဖွဲ့စည်းထားရလို့ဆိုပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့မိဘမဲ့ကလေးတွေလည်းဖြစ်နိုင်ငံမဲ့ကလေးတွေလည်းဖြစ်တဲ့ကလေး40ကျော်ကတော့ပထမဦးဆုံးအကြိမ်ဖြစ်နိုင်ငံသားရရှိခဲ့တယ်ဆိုပြီးပြောပြခဲ့ပါတယ်ထိုင်းနိုင်ငံမှာတော့ကလေးကောလူကြီးပါနိုင်ငံမဲ့ပေါင်း9000ကျော်ရှိတယ်ဆိုပြီးပြီးခဲ့တဲ့နှစ်ပိုင်းတုန်းကတော့စီးရင်တွေမှာဖော်ပြကြပြီးနောက်ထပ်လည်းကောက်ယူမှုတွေဆက်လုပ်နေပါတယ်ထိုင်းနိုင်ငံမှာဒုက္ခတဲ့သိန်းကျော်ခိုးလုံနေထိုင်နေပြီးအဲ့ဒီထဲကကလေးတွေကလည်းထိုင်းနယ်စပ်မှာပဲမွေးဖွားကြတာမို့နိုင်ငံမဲ့စီးရင်တွေထဲမှာပါဝင်ပါတယ်ဒါအပြင်တန်းနဲ့ချီရှိတဲ့ရွှေပြောင်းလုပ်သမားတွေဟာစေစုနဲ့နှစ်ခုကျော်အထိထိုင်းနိုင်ငံထဲမှာပဲနေထိုင်နေကြတာမို့သူတို့ကနေမွေးဖွားတဲ့သားသမီးတွေဟာလည်းထိုင်းနိုင်ငံထဲမှာပဲမွေးဖွားတာမို့ထိုင်းနိုင်ငံသားတွေလျှောက်ထားခွင့်ရှိကြပါတယ်။အရင်တုန်းကတော့ဆေးရုံဆေးကန်းကနေမွေးဖွားကြောင်းမွေးစည်းရင်းပါမှသာနိုင်ငံသားလျှောက်လို့ရပေမဲ့နောက်ထပ်ထွက်တဲ့ဥပဒေအရထိုင်းနိုင်ငံမှာကနန်း73လုံးပါတဲ့အထောက်အထားတွေရထားတဲ့ဆိုရင်နိုင်ငံသားလျှောက်လို့ရတဲ့ဥပဒေဟာဒီအပိုင်းအတွင်းမှာပဲထွက်လာပြီဖြစ်တဲ့အကြောင်းလူခွင့်ရေးရှိနေလည်းဖြစ်ကလေးနဲ့အမျိုးသမီးများအတွက်လူမှုစောက်ရှောက်ရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌလည်းဖြစ်လက်ရှိမှာထိုင်းနိုင်ငံရဲ့ဥပဒေပြုဆိုင်ရာအဖွဲ့ဝင်တဦးလည်းဖြစ်တဲ့မစ္စတာဆူရဖွန်ကောင်းကြံထွတ်ကမေလ6ရက်နေ့ကမဲဆောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်ရှင်